Welcome to the Voice of America in Burmese.
Mingla nya jama shin. American ပြည်ထောင်စုမြို့တော် Washington DC ကနေ View American တန်ရ2016ခုနှစ် March 30ရက်ဗုဒ္ဓဟူးနေ့ညနေ6နာရီခွဲကနေ9နာရီအထိအစီအစဉ်တွေကို line to meter 16 နဲ့ 25 တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှားဖောင်ပါဒီညနေအစီအစဉ်တွေကိုတောင်းယူတင်ဆက်မှာပါရှင
်မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုနှစ်လောက်နဲ့ကျွန်တော်ကြော်သိမ်းကြည့်ကြမှာပါမြန်မာသမ္မတသိဦးထင်ကျော်နဲ့အစိုးရအဖွဲ့ဝင်တွေဒီကနေ့မှာပဲဂတိသစ္စာပြုပြီးသွားကြပါပြီဘရပ်ဆဲလ်စ်မြို့တော်တက်ခိုက်ခံရမှုမှာတည်ဆုံသူအရေတွေဟာ32ယောက်ဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်မြောက်ကိုရီးယားနျူကလ িয়ার ရေးအမေရိကန်ဂျပန်တောင်ကိုရီးယားသုံးပွင့်ဆိုင်ထိပ်သီးဆွေးနွေးပွဲကြာသပတေးနေ့ဝါရှင်တန်မှာလုပ်ပါမယ်ဒီသတင်းတွေအပါအဝင်တခြားနိုင်ငံကထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
ကောင်းပါပြီရှင်မြန်မာနိုင်ငံရဲ့သမိုင်းဝင်နှစ်တနည်းဖြစ်တဲ့ဒီကနေ့ညနေမှာနှားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
နိုင်ငံတော်နဲ့တင့်တော်မဲ့ဒီမိုကရေစီစံချိန်စံညွှန်းများနဲ့ကန့်ညီတဲ့ဖွဲ့စည်းပုံအခြေခံဥပဒေတရားဖြစ်ပေါ်လာရေးအတွက်လဲဆောင်ရွက်ရမယ်တာဝန်ရှိပါတ
ယ်မြန်မာနိုင်ငံတော်သမ္မတသစ်ဦးထင်ကျော်ပြောကြားခဲ့တာပါပြည်စုံကိုနောက်ပိုင်းမှာနှားဆင်ရပါမယ်ဒီအကြောင်းနဲ့အတူသမ္မတသစ်ဦးထင်ကျော်ရဲ့ဒီကနေ့ပြောကြားခဲ့တဲ့မိန့်ခွန်းပေါ်လွှတ်တော်အမတ်တွေနဲ့ပြည်သူတို့ချို့ရဲ့အမြင်သဘောထားတွေအပြင်တိုင်းရင်းသားနိုင်ငံရေးခေါင်းဆောင်တွေရဲ့အမြင်သဘောထားကိုလည်းကြားရမှာပါအခုတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကပြောပြပေးပါမယ်ရှင်
နိုင်ငံတော်သမ္မတပြည်ရွေးချယ်ခံထားရတဲ့ဦးထင်ကျော်အပါအဝင်ဒုတိယသမ္မတ2ဦးနဲ့အစိုးရအဖွဲ့ဝင်ဝန်ကြီးတွေဒီကနေ့ပြည်ထောင်စုလွှတ်တော်နာရီကရှိမှာဂတိသစ္စာပြုကြပါတယ်။ဂတိသစ္စာပြုပြီးတဲ့နောက်သမ္မတဦးထင်ကျော်ကပြည်ထောင်စုလွှတ်တော်မှာသူ့ရဲ့ပထမဆုံးမိန့်ခွန်းကိုပြောပါတယ်။အစိုးရအသည့်အနေနဲ့အမျိုးသားရင်ကြားစေရေးပြည်တွင်းငြိမ်းချမ်းရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖြစ်ပေါ်ရေးကိုရှေ့ရှုတဲ့ဖွဲ့စည်းပုံအခြေခံဥပဒေတစ်ခုပေါ်ပေါက်ရေးနဲ့ပြည်သူလူထုအများစုရဲ့လူနေမှုဘဝအဆင့်အတန်းတိုးတက်မြင့်မားရေးတို့ကိုအကောင့်ထဲပေါ်ဆောင်သွားမယ်လို့သမ္မတဦးထင်ကျော်ကပြောပါတယ်။ပြည်ထောင်စုအစိုးရအဖွဲ့ဟာပြည်သူလူထုရဲ့မျှော်လင့်ချက်တွေစံဓာတွေပြည့်ဝစေဖို့မမိတ်မတုံကြိုးပမ်းဆောင်ရွက်သွားပါမယ်လို့လည်းသမ္မတဦးထင်ကျော်ကအကြည်ပြုပြောသွားပါတယ်။ပြည်ထောင်စုလွှတ်တော်မှာသမ္မတအဖြစ်ဂတိသစ္စာပြုပြီးတဲ့နောက်မနက်၁၇နာရီခွဲမှာတော့နိုင်ငံတော်သမ္မတအိမ်တော်တန်တမန်ဆောင်ဧကမ်းမမှာသမ္မတဦးသိန်းစိန်ကသမ္မတဦးထင်ကျော်ထံနိုင်ငံတော်သမ္မတရဲ့တာဝန်နဲ့လုပ်ပိုင်ခွင့်တွေကိုလွှဲပြောင်းပေးရတဲ့ကြေညာချက်ကိုပေးရပါတယ်။ဒါအပြင်သမ္မတရဲ့အဆောင်အအုံရွှေစလွဲကိုလည်းပေးရပါတယ်။ဒီကနေ့ညဘက်မှာတော့သမရအိမ်တော်မှာသမရတာဝန်လွှဲပြောင်းခြင်းအထိမ့်မဲ့ညစာစားပွဲကျင်းပမှာပါသမရဦးထင်ကျော်ဦးဆောင်တဲ့အစိုးရအဖွဲ့အနေနဲ့ဧပြီလတရနေ့မှာစပြီးအစိုးရအဖွဲ့လုပ်ငန်းတာဝန်တွေကိုထမ်းဆောင်ကြမှာပါဒါဟာဖြင့်နှစ်ပေါင်း90ကျော်တွင်စစ်တပ်နောက်ခံမရှိတဲ့အရသာတူပထမဆုံးအကြိမ်သမရဖြစ်လာတဲ့မြန်မာနိုင်ငံရဲ့တမိုင်းဝင်အချိုးအကွေးတစ်ခုဖြစ်ပါတယ်အခြေခံဥပဒေရဲ့ကန့်သတ်ချက်ကြောင့်သမရအဖြစ်ရွေးချယ်ခံခွင့်မရတဲ့ဒေါအောင်ဆန်းစုကြည်ကတော့အစိုးရအဖွဲ့အစ်မှာနိုင်ငံခြားရေးဝန်ကြီးဌာနအပါအဝင်ဝန်ကြီးဌာန၄ခုကိုတာဝန်ယူဆောင်ရွက်ဖို့ရှိပါတယ်
ဘယ်ဂျီယံနိုင်ငံကလေရင်ကွင်းနဲ့မိထားဘူရာယုံဘုံခွဲတိုက်ခတ်မှုအတွင်းသေဆုံးသွားသူစုစုပေါင်းကိုဘယ်ဂျီယံအစိုးရက32ယောက်ဆိုပြီးတော့အရေးအတွက် short ပြင်ဆင်ထုတ်ပြန်လိုက်ပါတယ်။သေဆုံးသူစီးရင်ထဲမှာဘုံခွဲသူ3ယောက်ကိုဖယ်ပြီးပြင်ဆင်ထုတ်ပြန်လိုက်တာပါ။အစပိုင်းမှာတော့သေဆုံးသူပေါင်း35ယောက်ဆိုပြီးတော့အရာရှိတွေကစီးရင်ထုတ်ပြန်ခဲ့တာပါ။နှစ်နိုင်ငံသားခံယူထားတဲ့လူ3ယောက်ကို2ချိန်ရေတွက်မိတာကြောင့်စီးရင်မသွားတာဖြစ်ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကဘုံနှလုံးတစ်ပြိုင်တည်းပေါက်ကွဲခဲ့ရမှာတည်ဆုံသွားသူတွေဟာဘယ်ဂျီယံနိုင်ငံသား18ယောက်နဲ့နိုင်ငံခြားသား15ယောက်ဖြစ်တယ်လို့ဘယ်ဂျီယံအစိုးရရှင်းလင်းရုံးပြောခွင့်ရအမျိုးသမီးအညာဗန်ဝဲမတ်ကပြောပါရယ်လူ60ထက်မနည်းစီးရင်တက်ကုသခံရဆဲဖြစ်ပြီးလူ40ကျော်အရေးပေါ်ကုသမှုခံရတယ်လို့လည်းအာဏာပိုင်တွေကပြောပါရယ်ရှင
် RS အစိုးရအဖွဲ့ကိုချိန်မှုမှုလို့လဲဆိုတာ Republican Party ကိုစားပြုတမရလောင်းဖြစ်ဖို့ကြိုးစားနေသူ၃ဦးကြားအင်္ဂါနေ့ကျစကားစစ်တိုးပွဲအတွင်းသဘောတူကြပေမဲ့တရားဘော်တရားထောက်ခံပြောဆိုတာမျိုးတော့ဆက်မလုပ်ကြတော့ပါဘူး ISIS အဖွဲ့ကကမ္ဘာမြေပေါ်ကနေအ мян ဆုံးနဲ့အပြင်းထန်ဆုံးဖယ်ရှားပြရမှာဖြစ်ပြီးရွေးချယ်စရာမရှိဘူးလို့လက်ရှိအချိန်ထိထိခါပြေးနေတဲ့ Donald Trump ကပြောပါတယ်နောက်သတင်းပတ်မှာ Primary Party တွင်ပထမရွေးချယ်ပွဲကျင်းပဖို့ရှိတဲ့ Wisconsin ပြည်နယ်မှာ CNN ရုပ်သံသတင်းဌာနကကမ္ဘာကထပြုစီစဉ်တဲ့ Town Hall မေးမြန်းဆွေးနွေးပွဲအတွင်း Mr. Trump ကအဲ့ဒီလိုပြောသွားတာပါလက်ရှိအချိန်ထိဆိုရင်ပါတီညီလာခံကုစရယ်မဲ့အရေးအတွက်ဒုတိယအများဆုံးရထားတဲ့Texas ပြည်နယ်ထက်တော်မှတ် Ted Cruz ကအမေရိကန်အနေနဲ့လေကြောင်းအင်အားကိုပထမဆုံးအပြည့်အဝအသုံးပြုတင်ပြီးတော့အဲဒီနောက်မှာခတ်တပ်ဖွဲ့တွေကိုလက်နက်ခရမ်းတပ်ဆင်ပေးပြီး ISIS အဖွဲ့ကိုတုတ်တင်စေမယ်လို့ပြောပါတယ်။ Ohio ပြည်နယ်အုပ်ချုပ်ရေးမှူးဂျွန်ကစ်စ်ကတော့ပင်လယ်ကွေ့နိုင်ငံတွေဘိုးဘီပူပေါင်းပါဝင်စေရေးအပါအဝင်ညွန်ပေါင်းချဉ်ကပ်မှုနဲ့ ISIS အဖွဲ့ကိုချိန်မုံရင်ပြောဆိုပါတယ်။ယူကဘဝင်သူအခြေအတွက်ပုံများခဲ့တဲ့ပထမရွေးချယ်ပွဲအစောပိုင်းကာလတွေတုန်းကနိုဝင်ဘာလယူကပွဲအတွက်သူတို့ထဲကဘယ်သူပဲပါတီကိုစားပြုသမရလောင်းဖြစ်သည်ဖြစ်စေအဲ့ဒီလူကိုထောက်ခံမယ်လို့အားလုံးကကတိပြုပြောဆိုမှုပါတယ်။ဒါပေမဲ့လည်းအခုတော့အဲ့ဒီကတိပြုချက်တိုင်းလုံးဝလုပ်ပါမယ်ဆိုတာမျိုးဆက်မပြောကြတော့ပါဘူး။
ရှာနဲ့ချီတဲ့ရွှေပြောင်းဒုက္ခတွေနဲ့ Greece ရဲ့အကြမနေ့ကခရယံဖြစ်ပွားခဲ့ရာ Greece နိုင်ငံ မြောက်ပိုင်းနယ်စပ်မှာ Greece Larry ကကင်းလဲနေပါတယ်။အများစုကစီးရီးယားနိုင်ငံကထွက်ပြေးလာကြတဲ့ဒုက္ခသည်တွေဖြစ်ပြီးတော့ Macedonia နိုင်ငံတွင်ဝင်လို့မရအောင်ပိတ်ဆို့ခံရရသူတွေပါ။ယာယီစခန်းတွေမှာလာရောက်ခုံလုံကြဖို့ဆိုတဲ့အစိုးရရဲ့အမိန့်ကို Indomini ရွာနီမှာယာယီစခန်းချနေကြတဲ့ထောင်နဲ့ကြီးတဲ့ရွှေပြောင်းဒုက္ခသည်တွေကလိုင်နာကြခြင်းမရှိပါဘူး။တစ်ချိန်တည်းမှာပဲအရှေ့လေပိုင်းနဲ့တောင်အာဖရိကဘက်ကဝင်ရောက်လာတဲ့ရွှေပြောင်းဒုက္ခသည်တွေကိုဥရောပဘက်ကနှိမ်နင်းနေမှုအပေါ်ဆန့်ကျင်ဆန္ဒပြမှုတွေလည်းတိုးလာနေပါတယ်။အနောက်ဥရောပတိုက်အတွင်းငြိမ်းချမ်းတဲ့ဘဝနဲ့ခြားနာကြွယ်ဝဖို့ဆိုတဲ့အခွင့်အလမ်းတွေရှာဖို့မက်ဆီဒိုနီးယားနဲ့ဘော်လကန်ဒေသတွေကိုသွားခွင့်ပြုဖို့ဆိုတဲ့တောင်းဆိုချက်နဲ့ဒေသရင်းယထာလမ်းတွေကိုရက်အတော်ကြာအောင်ရွှေ့ပြောင်းဒုက္ခသည်တွေကပိတ်ဆို့ဆန္ဒပြနေကြတာလည်းဖြစ်ပါတယ်။နိုင်ငံပေါင်း28နိုင်ငံပါဝင်တဲ့ EU အဖွဲ့ဝင်တွေကတူရကီနိုင်ငံနဲ့ပူးပေါင်းပြီးတော့နိုင်ငံရေးခလုံးခွင့်အရေးအချင်းနဲ့မပြည့်စုံသူတွေကိုနေရက်ပြန်ဖို့လောက်ကိုင်းနေချိန်မှာပဲတူရကီကနေအနောက်အုပ်စုရေစီကိုထွက်ပြေးလာတဲ့ဒုက္ခသည်တွေတိတိတသာကြာဆင်းသွားတယ်လို့ဥရောပသမဂ္ဂကဘရပ်ဆဲလ်မှာပြောပါတယ်ဥရောပသမဂ္ဂရဲ့ခေါလုံခွင့်နဲ့ကန့်ညီမှုမရှိတဲ့ Greece နိုင်ငံတွင်းကရွှေပြောင်းဒုက္ခသည်တွေကိုပြန်ခေါ်ဖို့ကိစ္စနဲ့အနောက်နိုင်ငံတွေဘက်ကဝင်ရောက်လာတဲ့ဒုက္ခသည်တွေကိုရပ်တန့်သွားအောင်လုပ်ဖို့တူရကီဘက်ကသဘောတူညီခဲ့ပေမဲ့ခုချိန်ထိတော့အကောင့်ထဲမဖော်ရသေးပါဘူး
VOA American အတန်းညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေကနေဗိုလ်ဒူးညနေဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার ဆိုင်ရာချိန်ချောက်မှုပိုတိုးလာနေတဲ့ကိစ္စဆွေးနွေးဖို့အမေရိကန်ဂျပန်နဲ့တောင်ကိုရီးယားခေါင်းဆောင်တွေမနေ့ပြန်ကြာသပတေးနေ့ဝါရှင်တန်မြို့တော်မှာတွေ့ကြတဲ့အခါဆွေးနွေးချက်အများစုဟာတရုတ်နိုင်ငံနဲ့ပတ်သက်တာဖြစ်ပါလိမ့်မယ်ဒီသတင်းပတ်ဝါရှင်တန်မြို့တော်မှာကျင်းပမဲ့နျူကလ িয়ার လုံခြုံရေးဆိုင်ရာထိပ်သီးစည်းဝေးပွဲပြင်ပမှာအမေရိကန်သမ္မတဘရက်အိုဘားမာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တောင်ကိုရီးယားသမ္မတဖာကွန်နေတို့တွေ့ဆုံဆွေးနွေးမှာပါပြီးခဲ့တဲ့ဇန်နဝါရီလမှာမြောက်ကိုရီးယားက၄ချိန်မြောက်နျူကလ িয়ার ဆန်တက်မှုလုပ်တဲ့အတွက်ကုလသမဂ္ဂကပြင်းထန်တဲ့တံခတ်ရည်ယူမှုတွေကိုချမှတ်ခဲ့ပြီးခဲ့ကြဆိုရင်အခု၃ပွင့်ဆိုင်ထိပ်သီးစည်းဝေးရာပထမဆုံးပါနော်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်ဆိုင်ရာအစီအစဉ်ကိုဆွံ့လွှတ်ဖို့ရာပြင်းထန်တဲ့တံခတ်အရေးယူမှုတွေချမှတ်တဲ့နည်းလမ်းကိုပဲလုပ်သွားကြဖို့အမေရိကန်နဲ့အာရှမှာအမိတ်တွေအခိုင်အမာပြောထားကြတာပါ။ဒါပေမဲ့လည်းတရုတ်နိုင်ငံရဲ့ပါဝင်မှုနဲ့ပတ်သက်ပြီးတော့အမေခွန်းတွေကရှိနေပါတယ်။တရုတ်နဲ့မြောက်ကိုရီးယားအကြားစီးပွားရေးရာတူမတူတဲ့ဆက်ဆံရေးရှိတဲ့ကြောင်းလူညွေးကောင်စီဆုံးဖြတ်ချက်ကဒီကိစ္စကိုအထူးဦးစားပေးထည့်သွင်းထားကြောင်းမြောက်ကိုရီးယားကြီးတရုတ်နဲ့ပူးပေါင်းဆောင်ရွက်မှုဆက်ရှိသွားဖို့မျှော်လင့်နေကြောင်းအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးအန်သိုနီဘလင်ကန်ကအင်ကာနီမှာပြောပါတယ်။ကုလသမဂ္ဂကတံခတ်ရည်ယူမှုအသစ်တွေချမှတ်ဖို့မှာအမေရိကန်ကတရုတ်နဲ့အနီးကလက်တွဲလုပ်ခဲ့တာပါ။မြောက်ကိုရီးယားကုန်သွယ်မှု90ရာခိုင်နှုန်းဟာတရုတ်နိုင်ငံကိုသွားတာဒါမှမဟုတ်တရုတ်ကိုဖျက်သွားတာကြောင့်ဒီနိုင်ငံကတံခတ်ရည်ယူမှုတွေကိုတရုတ်ကလိုက်နာအကောင့်ထည့်ဖော်ဖို့ဟာအထူးအရေးကြီးတဲ့အချက်ဖြစ်မြင်ကြပါတယ်
။ပါကစ္စတန်နိုင်ငံပြည်내အုပ်ချုပ်ရေးမှူးတယောက်ကိုလုံခြံတပ်ဖြတ်ခဲ့တဲ့လူကိုတေတံပြစ်ဒဏ်စီရင်တဲ့အပေါ်တက်ကြွလှုပ်ရှားသူတွေကလျှက်မြောက်ဖြစ်အစ္စလာမဘတ်မြို့မှာဆန့်ကျင်ဆန္ဒပြနေကြပါတယ်။ဖျားသခင်ကိုထိခိုက်စော်ကားတဲ့ဆိုတဲ့ဥပဒေတွေကိုပြောင်းလဲပြင်ဆင်ဖို့ကြိုးစားခဲ့တဲ့ဆိုပြီးအုပ်ချုပ်ရေးမှူးဆလမ်ဒါစီယာကိုလုံခြံတပ်ဖြတ်ခံခဲ့ရတာပါ။ပါကစ္စတန်နိုင်ငံရဲ့လူဦးရေထူထပ်ဆုံးဖြစ်တဲ့ပန်ဂျပ်ပြည်နယ်အုပ်ချုပ်ရေးမှူးကိုမူတက်စကွာဒရီက2017ခုနှစ်မှာလုံခြံတပ်ဖြတ်ခဲ့တာပါ။လူသက်သမားမူတက်စကွာဒရီကိုထောက်ခံသူတွေကတော့ဖျားသခင်ကိုထိခိုက်စော်ကားတဲ့ဆိုတဲ့ဥပဒေတွေကိုပြုပြင်ပြောင်းလဲဖို့ခွင့်မပြုပါဘူးဆိုတဲ့အချက်နဲ့သူတို့ရဲ့တောင်းဆိုမှုတွေကိုအစိုးရကလက်မခံမခြင်းဆက်လက်ဆန္ဒပြသွားမယ်လို့ဆိုပါတယ်။ဒါအပြင်လုံခြံခံလိုက်ရတဲ့အုပ်ချုပ်ရေးမှူးကခုခံကာကွယ်ပေးထားသူလည်းဖြစ်ဖျားသခင်ကိုထိခိုက်စော်ကားတယ်လို့စွပ်စွဲခံထားရသူလည်းဖြစ်တဲ့ခရစ်ယာန်ဘာသာဝင်အမျိုးသမီးကိုလည်းကြိုးပေးကွပ်မျက်ဖို့ဆန္ဒပြသူတွေကတောင်းဆိုကြပါတယ်။အစိုးရကမျိုးရင်းလက်ကင်ဖုန်းလိုင်းအလုံးကိုပိတ်လိုက်တယ်လို့ဆန္ဒပြတဲ့နေရာကိုနိုင်ငံရဲ့တခြားနေရာကလူတွေလာပြီးတော့ပူပေါင်းလို့မရအောင်လမ်းတွေကိုပိတ်ဆို့လိုက်တာကြောင့်အစ္စလာမဘတ်ကတချို့နေရာကယုံတဲ့စီးပွားရေးလုပ်ငန်းတွေအနောက်ရှက်ဖြစ်နေရပါတယ်။ကန့်ကွက်ဆန္ဒပြမှုတွေစတင်ဖြစ်ပွားခဲ့တဲ့တင်းငွေတွေနေမှာပဲနိုင်ငံအရှေ့ပိုင်းကလဟိုးမြို့ကအစ္စတာပွဲတော်ကျင်းပနေချိန်မှာအသေးခံပုံခွဲတိုက်ခိုက်မှုဖြစ်ပွားခဲ့တာကြောင့်လူ82ယောက်ထက်သေဆုံးသွားပါတယ်။သေဆုံးသူအများစုကခရီးယန်ဘာသာဝင်တွေဖြစ်ကြပါတယ်ရှင်
။ထိုင်းနိုင်ငံဟာနိုင်ငံရေးခုလုံခွင့်ရဖို့ကြိုးစားသူတွေနဲ့ဒုက္ခသည်တွေကိုဖမ်းဆီးတာတွေပြန်ပို့တာတွေပို့တိုးလုပ်ပြီးတော့မကြာသေးခင်နှစ်တွေအတွင်းပိုပြီးတင်းမာတဲ့မူဝါဒတွေကျင့်သုံးခဲ့တယ်လို့လူခွင့်ရင်ဒုက္ခသည်ဆိုင်ရာအရက်ဖက်အဖွဲ့အစည်းတွေကပြောကြပါတယ်။ဒီလိုလုပ်တာဟာ2014ခုနှစ်မှာစစ်တပ်ကအာဏာမသိမ်းခင်ကတည်းကပဲလို့လဲဆိုပါတယ်။ဒါပေမဲ့တရုတ်နိုင်ငံသားနိုင်ငံရေးခုလုံခွင့်ရဖို့ကြိုးစားသူတွေနဲ့အစိုးရစန့်ကျင်သူတွေပေါ်ပိုပြီးတင်းတင်းမာမာလှုပ်ဆောင်တာကလူခွင့်ရေးအဖွဲ့တွေသတိပြုမိစရာဖြစ်လာတာပါ။ဒါဟာနိုင်ငံရေးခုလုံခွင့်ရဖို့ကြိုးစားသူတွေနဲ့ဒုက္ခသည်ဆိုင်ရာထိုင်းနိုင်ငံရဲ့မူဝါဒတွေပေါ်ဩဇာလွှမ်းမိုးဖို့တရုတ်ကပိုပြီးလုပ်လာတာလို့ပြောကြပါတယ်။ နိုင်ငံရေးခွန်လုံသူအဖြစ်တရားဝင်သတ်မှတ်ခံရဖို့မျှော်လင့်ချက်နဲ့အများအပြားကမ္ဘာလည်းခီးတဲ့ဗီဇာနဲ့ဝင်လာတဲ့ဒုက္ခသည်တွေဟာအထူးသဖြင့်တောင်အာရှဒေသကဖြစ်ပြီးသူတို့မူရင်းအရမှလူနည်းစုတွေဖြစ်ကြပြီးတော့ဖိနှိပ်အုပ်ချုပ်ခံရမယ့်အရေးကနေထွက်ပြေးကြသူတွေပါ
ဘရာဇီးလ်နိုင်ငံရဲ့အကြီးဆုံးနိုင်ငံရေးပါတီကြီးဟာသမရဒါလမာရော့ဆော့ဖ်ရဲ့လက်ရှိအနာရအလုပ်သမားပါတီနဲ့မဟာမိတ်ဖွဲ့ထားတာကိုအဆုံးသတ်လိုက်ပါတယ်။တဟာသမရရော့ဆော့ဖ်ကိုလွတ်တော်မှာအယုံကြည်မရှိအဆိုတင်သွင်းပြီးရာထူးကနေဖယ်ရှားဖို့နောက်တဆင့်ပိုပြီးနှိကပ်သွားစေတာဖြစ်ပါတယ်။ဘရာဇီးလ်ဒီမိုကရက်တစ်လှုပ်ရှားမှုပါတီ PMDB ကအစိုးရဝန်ကြီး6ဦးနဲ့ဖက်ဒရယ်အစိုးရဝန်ထမ်း600လောက်နှုတ်ထွက်သွားကြပြီလို့ PMDB ပါတီကအင်္ဂါနေ့ကပြောပါတယ်။သမရရော့ဆော့ဖ်ဟာအစိုးရရဲ့ဘဏ္ဍာငွေကိုမမှန်မကန်လုပ်မှုနဲ့ဘဏ္ဍာရေးဆိုင်ရာဥပဒေတွေကိုချိုးဖောက်တဲ့ဆိုရဲဆွဆွဲချက်နဲ့သူ့အပေါ်အယုံအကြည်မရှိအဆိုတင်သွင်းပြီးရာထူးကနေဖယ်ရှားသွားနိုင်ဖို့ဘရာဇီးအောက်လွှတ်တော်ကလှုပ်ဆောင်နေတာပါအခု MPDB ပါတီဝင်တွေနှုတ်ထွက်မှုဟာသမရအတွက်ရာထူးကနေဖယ်ရှားခံရဖို့နောက်ဆုံးအဆင့်ကိုရောက်သွားစေတာဖြစ်တယ်လို့2014သမရရွေးကောက်ပွဲမှာသမရရိုဆက်ကိုအရေးနိုင်ခဲ့တဲ့အထက်လွှတ်တော်အမအာစီယိုနာဗစ်ကပြောပါတယ်
နိုင်ဂျီးရီးယားသမ္မတမိုဟမ္မဒူဘူဟာရီရဲ့လက်အောက်မှာစစ်တပ်ဟာဘိုကိုဟာရမ်အဖွဲ့ကိုနှိမ်နင်းတာမှာကြီးမားတဲ့အောင်မြင်မှုတွေရထားတယ်လို့နိုင်ဂျီးရီးယားကာကွယ်ရေးဝန်ကြီးကပြောလိုက်ပါတယ်အကြမ်းဖက်ဖွဲ့တစ်ချိန်ကတင်ထားတဲ့နေပြည်တော်အများစုကိုစစ်တပ်ကပြန်သိမ်းထားပြီလို့ကာကွယ်ရေးဝန်ကြီးအငိမ့်စားဘူယိုဂျီဒန်အာလီကဒီကနေ့ပြောတာပါဘိုကိုဟာရမ်အဖွဲ့ဟာအများအပြားပျောက်ကြားစစ်နဲ့တိုက်နေရတဲ့အဆင့်အထိရော့ကျသွားပြီလို့ဆိုပါတယ်သမ္မတတက်လာပြီးတစ်နှစ်အတွင်းမှာပဲအခြေအနေပြောင်းလဲသွားတဲ့အကြောင်းအရင်ကဆိုရင်ပြည်내၃ခုအရှေ့ပိုင်းဒေသတစ်ခုလုံးကအကြမ်းဖက်ဝါဒီတွေလက်ထက်မှာရှိနေခဲ့ကြောင်းအခုဆိုရင်ဒေသဆိုင်ရာအုပ်ချုပ်ရေးနှစ်ခုလောက်ပဲကျန်တော့ပွဲရှိတယ်လို့ကာဝေးဝန်ကြီးဒန်အလီကပြောပါတယ်။အကြံဖက်ဝါဒီတွေကိုစံပီစာတစ်တော်တွေကနေ2လ3လအတွင်းစစ်တပ်ကရှင်းထုတ်နိုင်မယ့်အခြေအနေရှိတယ်လို့လည်းဝန်ကြီးအလီကပြောပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုကြကြောသိမ့်တဲ့နန်းလောင်တို့ကကြေညာပေးခဲ့တာပါရှင်။အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ရင်ဦးဆုံးတော့မြန်မာနိုင်ငံမှာနှစ်ပေါင်း50ကျော်အတွင်းပြည်သူရွေးချယ်တင်မြှောက်တဲ့သမရသစ်ဦးထင်ကျော်ရဲ့ဂတိသစ္စာပြုဝဲအကြောင်းကိုတင်ပြပေးပါမယ်။ဒီမိုကရေစီစံနှုန်းတွေနဲ့ကန့်ညီပြီးပြည်သူလူထုစင်နာနဲ့တင့်တော်မဲ့ဖွဲ့စည်းပုံအခြေခံဥပဒေပေါ်ပေါက်ရေးကိုဦးစားပေးဆောင်ရွက်သွားမယ်လို့နှစ်50ကျော်အတွင်းပထမဦးဆုံးအယက်သားသမရအဖြစ်ဒီကနေ့ကတိသစ္စာပြုလိုက်တဲ့သမရဦးထင်ကျော်ကပြောဆိုလိုက်ပါတယ်။ဒါအပြင်ငြိမ်းချမ်းရေးအမျိုးသားပြန်လည်ရင်ကြားစစ်ရင်နဲ့နိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ကြိုးပမ်းသွားမယ်လို့လည်းသမရဦးထင်ကျော်ကသူ့ရဲ့မိန့်ကူမှာပြောဆိုလိုက်တာပါ။ပြည်ထောင်စုလွှတ်တော်မှာကျင်းပတဲ့သမရရဲ့ကတိသစ္စာပြုဝဲအခမ်းအနားကိုကိုယ်တိုင်သတင်းသွားယူခဲ့တဲ့ VOA ရန်ကုန်ရုံးတာဝန်ခံဒေါက်ခင်ဆိုးဝင်းကနေပြည်တော်ကနေသတင်းပေးပို့ထားပါတယ်ရှင်
။ကောင်းပါပြီ။ဒီကနေ့ကျင်းပတဲ့သမရကျန်းသစ္စာကျင်းစုပွဲမှာပြည်အောင်စုလွှတ်တော်နာယကရှင့်မှောက်ကျန်းသစ္စာကျင်းစုပြီးသမရဦးထင်ကျော်က3မိနစ်ပဲကြာတဲ့မိန့်ခွန်းကိုအခုလိုပြောဆိုလိုက်ပါတယ်
။ဒီနေ့ဒီအချိန်မှာ၄နဲ့စွာတင်ပြလိုတဲ့အချက်တစ်ခုရှိပါတယ်။ဒီအချက်ကတော့မကြာမီကပဲကျွန်တော်ဟာနိုင်ငံတော်သမရအဖြစ်ဂတိသစ္စာပြုခဲ့ပြီးဖြစ်ပါတယ်။အဲ့ဒီဂတိသစ္စာကိုထိမ့်သိမ်းစောင့်ရှောက်ရမယ်တာဝန်ရှိကြောင်းကိုလည်းအစဉ်သတိချနေမှာဖြစ်ပါတယ်။ဒါအပြင်နိုင်ငံတော်နဲ့တင့်တော်မဲ့ဒီမိုကရေစီစံချိန်စံညွှန်းများနဲ့ကန့်ညီတဲ့ဖွဲ့စည်းပုံအခြေခံဥပဒေတရားဖြစ်ပေါ်လာရေးအတွက်လဲဆောင်ရွက်ရမယ်တာဝန်ရှိပါတယ်။နှစ်ရှည်လာများပြည်သူလူထုလိုလားတောင်းတနေတဲ့ဒီနိုင်ငံရေးကြီးမန်းချက်အကောင့်ထဲပေါ်လာရေးအတွက်စိတ်ရှည်သီးခံပြီးဆောင်ရွက်သွားရမှာကိုလဲသိနာလည်ထားပါတယ်။နေကုန်းကျိုးအဖြစ်တင်ပြကျင်တာကတော့ယခုပေါ်ပေါက်လာတဲ့ပြည်ထောင်စုအစိုးရဖွဲ့ဟာပြည်သူလူထုရဲ့မျှော်လင့်ချက်များဆန္ဒများပြည့်ဝစေရန်မမိတ်မသုံးကြိုးပမ်းဆောင်ရွက်သွားမှာဖြစ်ကြောင်းအလေးအနက်ပြောကြားလိုခြင်းဖြစ်ပါတယ်။နိုင်ငံသူနိုင်ငံသားအားလုံးချမ်းမြေ့သာယာစွာနဲ့မိမိတို့ဘဝလမ်းကြောင်းကိုဖြောင်တန်းစွာရှောက်လန်းနိုင်ကြပါစေ။
လူရင်းတူရှင်းတဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်ပဲ့ကိုင်သူဒေါက်တာဆန်းစုကြည်ရဲ့လမ်းညွှန်မှုနဲ့ရှေ့ဆက်လှုပ်ဆောင်မဲ့လုပ်ငန်းစဉ်ကိုအကြမ်းပြင်းချပြသွားတာဖြစ်ပါတယ်။သမရဒုသမရနှစ်ဦးအပြင်ဒေါက်တာဆန်းစုကြည်အပါအဝင်ပြည်ထောင်စုဝန်ကြီး18ဦးဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးဥက္ကဋ္ဌနဲ့အဖွဲ့ဝင်တွေပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့အဖွဲ့ဝင်တွေလည်းဒီကနေ့ပြည်ထောင်စုလွှတ်တော်မှာဂတိသစ္စာပြုကျန်းသစ္စာကျင်းပခဲ့ကြပါတယ်။ဒီကနေ့ကျင်းပတဲ့အခမ်းအနားကိုတက်ရောက်လာသူမြန်မာနိုင်ငံဆိုင်ရာ EU ဥရောပသမဂ္ဂတန်မကြီးရိုလန်ကိုဗီယာကတော့မြန်မာပြည်သူတွေရဲ့အောင်ပွဲအဖြစ်ဂုဏ်ယူဝင်းမြောက်ကြောင်းအခုလိုပြောဆိုလိုက်ပါတယ်
Well, as I was saying, the European Union is very happy today because it is yet another step.
ဒီနေ့ပြည်ထောင်စုတော်ကိုရောက်နေကြသူတွေအားလုံးနဲ့ပြည်သူတွေအားလုံးကပျော်ရွှင်နေကြလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။ဒီနေ့ကျန်းသက်စာချိန်ဆိုတဲ့သမ္မတအသစ်နဲ့သူ့ရဲ့အစိုးရအဖွဲ့ကမြန်မာနိုင်ငံရဲ့ဒီမိုကရေစီလမ်းကြောင်းဖြောင့်ပြူးအောင်လို့လုပ်နိုင်လိမ့်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။တခြားတိဆောက်ဆဲနိုင်ငံတွေမှာကြုံရတယ်လို့ပဲတခြားတလီမှာတော့မြန်မာနိုင်ငံမှာလည်းစင်ခေါ်အကဲဆန်းမှုတွေနဲ့လည်းကြုံတွေ့နိုင်ပါတယ်။
သမရဦးထင်ကျော်ရဲ့အကိုကြီးဦးညံစိုးကလည်းသမရဦးထင်ကျော်ပြောဆိုတဲ့မိန့်ခွန်းအပေါ်မြန်မာပြည်သူလူထုကထောက်ခံကြိုဆိုကြလိမ့်မယ်လို့မျှော်လင့်ကြောင်းအခုတို့ပြောဆိုလိုက်ပါတယ
်။ဒီနေ့ဦးထင်ကျော်ပြောတဲ့မိန့်ခွန်းကလည်းကျွန်တော်ဒီထက်မှလာပြီးတော့လွတ်တွဲထဲမှာနေတဲ့လူတွေရောအပြင်အပြေတော်စုလူသားအကုန်လုံးလာဝန်သာကြတဲ့သဘောရှိပါတယ်။လက်ကုတ်တွေလည်းတခါလုံးကိုတခါတည်းဆွညံသွားတာပဲ။ကျွန်တော်ဒီနေ့လည်းဟိုတိုင်းပြည်ပြည်သားတွေအပေါ်မှာဦးထင်ကျော်တို့အဖွဲ့ရဘလို့သဘောထားလဲသူဘလာဘာလို့ဆောင်ရမလဲဆိုတာပြောတာကိုကြားလိုက်ရတဲ့အတွက်ကြောင့်ပို့ပြီးတော့ကျွန်တော်အနေနဲ့အထူးဝမ်းမြောက်ကြောင်းပြောလိုပါတယ
်ဒီကနေ့ကျင်းပတဲ့သမရကျန်းသက်စာကျင်းဆိုပွဲအခမ်းအနားချောချောမွေ့မွေ့အထမြောက်ရေးအတွက်စီစဉ်ညွှန်ကြားပေးခဲ့တဲ့ပြည်အောင်စုလွှတ်တော်ညွှန်ကြားရေးမှူးချုပ်ဦးကျော်စိုးကတော့သမရတဲ့ဦးထင်ကျော်ရဲ့လူရင်းတူရှင်းမိန့်ခွန်းအပေါ်သူ့ရဲ့အမြင်ကိုအခုလိုပြောဆိုလိုက်ပါတယ
်လူအချက်မရှိအောင်တော့တော်တော်ကြိုးစားဆောင်ရွက်ခဲ့ပါတယ်ဒီနေ့သမရကြီးပြောကြားသွားတဲ့မိန့်ခွန်းအနေနဲ့ကတော့လိုအပ်တဲ့အဓိကလိုအပ်ချက်အနည်းချုပ်ကိုပဲအဓိကပြောကြားသွားတယ်လို့ကျွန်တော်တို့ယူဆပါတယ်
။သမရကျန်းသက်စာကျင်းဆိုပွဲအပြီးမှာတော့သမရဦးသိန်းစိန်ကသမရအိမ်တော်မှာသမရဦးထင်ကျော်ကိုအဆောင်ရောင်နေတဲ့အတူတာဝန်လွှဲပြောင်းပေးအပ်ခဲ့ပါတယ်။အနှစ်90ကျော်ကြာစစ်ဆိုးရအဆက်ဆက်အုပ်ချုပ်ခဲ့တဲ့မြန်မာနိုင်ငံမှာလူလူအများစုရဲ့ထောက်ခံမှုနဲ့ပေါ်ပေါက်လာတဲ့အယက်သားသမရတဲ့ဦးထင်ကျော်အစိုးရအနေနဲ့နိုင်ငံပြန်လည်ထူထောင်ရေးမှာစိန်ခေါ်အကဲဆတ်မှုတွေအများကြီးနဲ့ရင်ဆိုင်ရမှာဖြစ်တဲ့အတွက်ပြည်သူလူထုကပူးပေါင်းပါဝင်ကြဖို့ကိုလည်းမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ကတိုက်တွန်းထားပါတယ်ရှင်
။သမရတဲ့ဦးထင်ကျော်ရဲ့ဂတိသစ္စာပြုဝဲအကြောင်းကို VOA ရန်ကုန်ရုံးတာဝန်ခံဒေါက်ခင်ဆိုးဝင်းတင်ပြခဲ့တာပါရှင်။အခုတော့သမရဦးထင်ကျော်ဒီကနေ့ပြောကြားခဲ့တဲ့မိခွန်းပေါ်လွှတ်တော်အမတ်တွေနဲ့ပြည်သူတို့ချို့ရဲ့အမြင်သဘောထားတွေကိုလည်းတင်ပြပေးပါမယ်။ဒီနေ့လွှတ်တော်မှာကျင်းပတဲ့သမဏတိဂတိသစ္စာပြုပွဲမိန့်ခွန်းမှာသမဏတိဦးထင်ကျော်ကအမျိုးသားရင်ကြားစစ်ရေးပြည်တွင်းငြိမ်းချမ်းရေးဒီမိုကရေစီဖက်ဒရယ်ဖြစ်ပေါ်ရေးကိုရှေ့ရှုတဲ့ဖွဲ့စည်းပုံတရားပေါ်လာဖို့နဲ့ပြည်သူလူထုအများစုရဲ့လူနေမှုဘဝအဆင့်အတန်းကိုတိုးတက်မြင့်မားလာစေရေးကိုလာမယ့်9နှစ်အတွင်းလှုံ့ဆော်သွားမယ်လို့ဂတိပေးခဲ့ပါတယ်။သမဏတိရဲ့မိန့်ခွန်းနဲ့ပတ်သက်လို့လွှတ်တော်အမတ်တွေနဲ့လူထုရဲ့အမြင်တွေကိုနေပြည်တော်မှာသတင်းယူနေတဲ့မေခတ်ကစူးစီးတင်ပြထားပါတယ်ရှင်။
စစ်အစိုးရအဆက်ဆက်နှစ်ပေါင်း90ကျော်အုပ်ချုပ်လာခဲ့တဲ့မြန်မာနိုင်ငံမှာပြည်သူအများစုဆန္ဒနဲ့ရွေးကောက်တင်မြှောက်လိုက်တဲ့အယက်သားအစိုးရတည်တဲ့ဒီကနေ့ပေါ်ထွန်းခဲ့ပြီဖြစ်ပါတယ်။နိုင်ငံတော်သမ္မတဦးထင်ကျော်ကဂရုသစ္စာဆိုပြီးနောက်မိန့်ခွန်းပြောတာမှာအခုလိုထည့်သွင်းပြောဆိုခဲ့တာပါ။ဒီပြင်နိုင်ငံတော်နဲ့တင့်တော်မဲ့ဒီမိုကရေစီစံချိန်စံညွန့်နဲ့ကန့်ညီတဲ့ဖွဲ့စည်းပုံခြေကံဥပဒေတရဖြစ်ပေါ်လာရေးအတွက်လှုံ့ဆော်သွားမယ်လို့လည်းကတိပေးခဲ့ပါတယ်။အခုပေါ်ပေါက်လာတဲ့ပြည်အောင်စုအစိုးရအဖွဲ့အနေနဲ့ပြည်သူလူထုရဲ့မျှော်လင့်ချက်များနဲ့ဆန္ဒများပြည့်ဝဖို့မမိတ်မတုံစ조사တော့မယ်လို့လည်းကတိပေးခဲ့ပါသေးတယ်။ဒီမိန့်ခွန်းကိုပြည်သူအများစုနဲ့လွှတ်တော်ကိုယ်စားလှယ်အများစုကတော့ဝမ်းမြောက်စွာကြိုဆိုခဲ့ကြပါတယ်။အပြောင်းလဲတစ်ခုအနေနဲ့စတင်ပြောင်းလဲမှုတွေရဲ့နောက်မှာစိန်ခေါ်မှုတွေကလည်းသမရသစ်ကိုကြိုဆိုနေပါတယ်။ဒါတွေကသမရသစ်အနေနဲ့ဘလို့ရင်ဆိုင်မလဲဆိုတာကမေးခွန်းထုတ်စရာတစ်ခုဖြစ်ပါတယ်။အဖက်ဖက်ကအားနည်းနေတဲ့စီးပွားရေးလူမှုရေးတွေကိုဒီ9နှစ်အတွင်းမှာမြင့်တင်နိုင်ဖို့ဆိုတာခက်ခဲလွန်းတဲ့ပုံစံတစ်ပုဒ်ကိုတွေ့ရသလိုပါပဲဒါတွေကိုကြော်ဖြတ်ဖို့လာမယ့်9နှစ်အတွင်းလုံလောက်ပါမလားဆိုတာနဲ့ပတ်သက်ပြီးရခိုင်မျိုးသားပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်ဥဖေတန်းကတော့အခုလိုပြောဆိုလိုက်ပါတယ
်လူနာကြီးပြောသွားတဲ့အချက်ပေါ့နော်၃ချက်ကိုတော့မှတ်မိပါတယ်ပထမဆုံးအမျိုးသားရင်ကြားစီဒုတိယတော့ပြည်တွင်းချင်းရှိုင်းပေါ့နော်တတိယတော့စစ်မှန်တဲ့ဖက်ဒရယ်ပြည်ဆောင်စုပူးပေါင်းရေးအဲ့ဒီပုံမှာသူ့အနေနဲ့အစွမ်းကုန်စ조사သွားမယ်ဆိုတဲ့သဘောမျိုးပြောသွားပါတယ်ကျွန်တော်တို့ကလည်းအဲ့ဒါကိုအားရဝန်တာထောက်ခံပါတယ်လက်တွေ့မှာတော့เนาะကျွန်တော်တို့နိုင်ငံရဲ့စင်ကိုရှက်အများကြီးဟိုတစင်မိတစင်သွားမှာဖြစ်ပါတယ်အထိုက်လျောက်တော့ဟိုပြီးပါလိမ့်မယ်ဒါပေမဲ့ဒီလောက်များတဲ့စင်ကိုမှုတွေများတဲ့ဟာကို၅နှစ်သက်တမ်းမှာလုံနိုင်ဖို့ဆိုတော့မဖြစ်နိုင်ပါဘူးဒါပေမဲ့သူ့ရဲ့조사မှုပေါ်မှာမူတည်ပြီးတော့ပြည်သူတွေရဲ့ဝိုင်းဝန်းထောက်ခံမှုမှာမူတည်ပြီးတော့အကျိုးရလကောင်းနေတော့ထိုက်တဲ့တဲ့တော့ရလာမယ်လို့တော့မြင်ပါတယ်နော်
အေဘေတဲရနေ့ကနေစတင်တာဝန်ထမ်းဆောင်မဲ့သမရဦးထင်ကျော်အနေနဲ့သူပေးခဲ့တဲ့အမျိုးသားရင်ကြားစီရေးပြည်တွင်းငြိမ်းချမ်းရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖြစ်ပေါ်ရေးစတဲ့ဂရုစကားတွေအတိုင်းအကောင့်တွေဖော်နိုင်ဖို့တိုင်းရင်းသားတွေဘက်ကမျှော်လင့်နေကြပါတယ်။သူတို့လိုချင်နေတဲ့ဖက်ဒရယ်ပြည်ထောင်စုကိုအကောင်းဆုံးဖော်ဆောင်နိုင်ပါမလားဆိုတာကိုလည်းစောင့်ကြည့်နေကြပါတယ်
။ကျွန်တော်ထင်တာကတော့အရင်တော့အရင်သမရရဲ့ဟို first piece လို့မဖြစ်စေချင်ပါဘူး။ပြောသွားပြီးတော့ပဲအကောင့်တွေမဖော်နိုင်တဲ့ဟာလည်းအများကြီးရှိတာပေါ့နော်။ဒါမဲ့ဒါအယက်သားအစိုးရအယက်သားရဲ့ဓမ္မရဆိုတော့ကျွန်တော်ကြိုဆိုတယ် ပြီးရင်ပထမမင်းခွန်းမှာပြောတဲ့ခဲ့အတိုင်းနဲ့တကယ်အကောင့်ထဲပေါ်နိုင်ပါစေလို့တော့စန္ဒပြုလို့ရတယ်ပြီးရင်အဲ့ဒီအကောင့်ထဲအတိုင်းပဲကျွန်တော်တို့ဒီတိုင်းတာပါတယ်လေလက်တွဲဆောင်ရွက်သွားပါမယ်ဟိုမှာအမျိုးသားရင်ကြားစေးကိစ္စတွေပေါ့နော်ပြည်သူချင်းချင်းကိစ္စတွေပြီးရင်ဒီမိုကရေစီဖက်ဒရယ်ကိစ္စကျွန်တော်တို့အားလုံးပါဝင်ပူးပေါင်းဆောင်ရွက်မှရမှာပါကျွန်တော်တို့လည်းပူးပေါင်းပါဝင်ဖို့အသင့်ဖြစ်ပါတယ်
ရန်တိုင်းရင်သားများဒီမိုကရေစီအဖွဲ့ချုပ် SNLD ကအမျိုးသားလွတ်တော်ကိုယ်စားလှယ်ဆိုင်ဝမ်လိုင်ခန့်ကတိုင်းရင်သားတယောက်အနေနဲ့အခုလိုရင်ဖွင့်ခဲ့တာပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဗဟိုကော်မတီဝင်ဦးညံဝင်းကတော့ဒီကနေ့ဟာပြည်သူတွေအောင်ပွဲနေ့တစ်နေ့ဖြစ်တာကြောင့်နောက်လာမယ့်စိန်ခေါ်မှုတွေကိုလည်းပြည်သူတွေနဲ့အတူကြော်ဖြတ်သွားမယ်လို့အခုလိုကြုံဝါခဲ့ပါသေးတယ
်တကယ်အရေးတော်ပုံရဲ့အောင်ပွဲပါပြည်သူလူထုရဲ့အောင်ပွဲပါအခုလိုပဲပြည်သူနဲ့ NLD ပူးပေါင်းပြီးတော့ဆောင်ရွက်ရင်ကျွန်တော်တို့လူချင်းနဲ့ပန်းနိုင်ုံရောက်မှာပါကျွန်တော်တို့အထူးကလိုချင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးရတယ်အောင်မြင်မယ်လို့ယုံကြည်ပါတယ်အတူဆုံးနဲ့အရေးကြီးဆုံးအချက်ကငြိမ်းချမ်းရေးပါသူပြောတဲ့မိကောင်းပါအဲ့ဒီငြိမ်းချမ်းရေးဆိုတာဟာဒီမိုကရေစီနဲ့လက်ဆိုင်တဲ့ဖွံ့ဖြိုးတိုးတက်မှုအလုံးနဲ့ဆိုင်ငြိမ်းချမ်းရေးမရှိဘဲနဲ့ဂျန်နဲ့ဟာတဲ့အောင်မြင်မှုခဲရင်ပ
ါသမရသစ်တပ်ပွဲကိုလာရောက်လေ့လာတဲ့ဦးအောင်ကျော်စန်းကတော့သမရအပေါ်သူ့အမြင်ကိုခုလိုပြောပြခဲ့ပါတယ်
တကယ်တော့ကျွန်တော်တို့တွေကအားပေးတဲ့သူတွေပါဒီနေ့ဒီပွဲလေးကိုအဓိကလာတက်ဖြစ်တဲ့အကြောင်းကလည်းဒီနေ့လူမျိုးအဖြစ်ထွက်လာဖို့အတွက်တကယ်ကိုပဲနှစ်ကာလပေါင်းမြောင်များစွာကြိုးစားအထောက်ခဲ့တဲ့သူတွေနဲ့တမရိုင်းတို့ဂုဏ်ပြုဖို့လာတာပါအဓိကအဖြစ်တမရိုင်းနေနဲ့ဘာလေးလဲသူဦးစားပေးပြီးထည့်ပြောသွားလဲဆိုတော့ဖွဲ့စည်းကုန်ခြေခံဥပဒေကိုသူပြင်မယ်ဆိုတာလေးလည်းဒီအဓိကပြောသွားတယ်လူရင်း point လေးတွေကိုအဓိကထားပြီးတော့ဟိုတော်တော်တုတ်တုတ်နဲ့လူရင်းလေးထိမိအောင်လို့တုံးသွားတယ်ကျွန်တော်တို့အနေနဲ့ကတော့တော်တော်လေးဟို2000အားရဖြစ်မိပါတယ
်တမရဦးထင်ကျော်အတွက်လာမယ့်9နှစ်တာအတွင်းမှာစိန်ခေါ်မှုတွေအကဲဆတ်မှုတွေနဲ့ရင်ဆိုင်ကြုံတွေ့လာနိုင်မယ်လို့အများစုကသုံးသပ်နေကြပါတယ်စစ်ပွဲတွေနဲ့လုံပန်းနေတဲ့ဖွံ့ဖြိုးမှုနောက်ကျနေတဲ့မြန်မာနိုင်ငံအတွက်ပြည်တွင်းငြိမ်းချမ်းရေးရဖို့ဦးစားပေးလှုံ့ဆော်ဖို့လိုအပ်နေတယ်လို့ထောက်ပြမှုတွေလည်းရှိနေပေမဲ့တပ်ပိုင်းဆိုင်ရာနဲ့ညှိနှိုင်းနိုင်မှာမလားဆိုတာကလည်းတမရအတွက်ကြီးမားတဲ့စိန်ခေါ်မှုတစ်ရက်လည်းဖြစ်နေပါသေးတယ်ကြီးမားတဲ့ပြည်သူတွေရဲ့မျှော်လင့်ချက်တိုင်းရင်းသားတွေရဲ့လိုအပ်ချက်အပေါ်တမရဦးထင်ကျော်အနေနဲ့ဘယ်လိုကင်တွယ်သွားမလဲပေးထားတဲ့ကတိတွေအတိုင်းဘယ်လောက်ထိလှုံ့ဆော်နိုင်မလဲဆိုတာကိုတော့ဆက်လက်စောင့်ကြည့်ရအောင်မှာဖြစ်ပါတယ်ရှင်
သမဒဦးထင်ကျော်ဒီကနေ့ပြောကြားခဲ့တဲ့မိကွန်းပေါ်လွှတ်တော်အမတွေနဲ့ပြည်သူတို့ချို့ရဲ့အမြင်သဘောထားတွေကိုမိခတင်ပြခဲ့တာပါရှင်။တစ်ဆက်ထဲမှာပဲသမဒဦးထင်ကျော်ရဲ့မိကွန်းပေါ်တိုင်းရင်းသားနိုင်ငံရေးခေါင်းဆောင်တွေရဲ့အမြင်သဘောထားကိုလည်းတင်ပြပေးခြင်းပါတယ်။နိုင်ငံတော်သမဒသည်မိကွန်းပါဂတိကဝတ်များနဲ့ပတ်သက်လို့ဘလောက်ထိလက်တွေ့ဆောင်ရွက်နိုင်မလဲ။ဘာတွေအခက်အခဲကြုံရနိုင်တယ်လဲ။ဆိုတဲ့အပေါ်မှာတိုင်းရင်းသားခေါင်းဆောင်တွေနိုင်ငံရေးပါတီတွေရဲ့အမြင်ကို VOA သတင်းတော်ကိုမိုးစောကစူးစီးတင်ပြထားပါရရှင်။
ဟုတ်ကဲ့ဒီကနေ့ဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအတွင်ကူးပြောင်းရေးမှာအရေးပါတဲ့သမိုင်းဝင်နေ့တစ်နေ့အဖြစ်ပြည်တွင်းပြည်ပမှာဝေဖန်သုံးသပ်ကြသလိုနှစ်90ကျော်ကာလအတွင်းမှာပထမဆုံးအယက်သားသမရသစ်ကဂရိသစ္စာပြုပြီးတာဝန်သစ်ကိုလက်ခံရယူခဲ့တာဖြစ်ပါတယ်။အယက်သားသမရသစ်ဦးထင်ကျော်ကပြည်ထောင်စုလွှတ်တော်မှာပထမဆုံးပြောကြားတဲ့မိန့်ခွန်းမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့မူဝါဒတွေနဲ့ပြည်သူ့ဘဝမြန်မာရေးဆိုတာတွေကိုအလေးပေးပြောကြားခဲ့ပါတယ်။
ယခုအစိုးရသည်အနေဖြင့်အောက်မူဝါဒများဖြစ်တဲ့အမျိုးသားရင်ကြားစေရေးပြည်တွင်းငြိမ်းချမ်းရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖြစ်ပေါ်ရေးကိုရှေ့ရှုတဲ့ဖွဲ့စည်းပုံအခြေခံဥပဒေတစ်ခုပေါ်ပေါက်ရေးနဲ့ပြည်သူလူထုအများစုရဲ့လူနေမှုဘဝအဆင့်တန်းတိုးတက်မြင့်မားရေးတို့ကိုအကောင့်ထဲပေါ်ဆောင်သွားမှာဖြစ်ပါတယ်
ဒီချက်တွေအပြင်နိုင်ငံတော်နဲ့တင့်တော်မဲ့ဒီမိုကရေစီစံချိန်စံညွန်းတွေနဲ့ကိုက်ညီတဲ့ဖွဲ့စည်းပုံအခြေခံဥပဒေတရားဖြစ်ပေါ်လာရေးကိုဆောင်ရွက်ရမယ့်တာဝန်ရှိကြောင်းနဲ့ပြည်သူလူထုလိုလားတောင်းတနေတဲ့ဒီနိုင်ငံရေးရည်မှန်းချက်တွေကိုစိတ်ရှည်တီးခံပြီးဆောင်ရွက်သွားဖို့ကိုလည်းနားလည်ထားကြောင်းထည့်သွင်းပြောကြားခဲ့ပါတယ်။နိုင်ငံတော်သမ္မတတည်းရဲ့မိန့်ခွန်းအပေါ်မှာကချင်ပြည်နယ်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာတူးကြကကြိုဆိုကြောင်းပြောဆိုပါတယ်။
ပြည်ထောင်စုစစ်ဆေးရေးရှေ့ရှုတဲ့တုံးတော့ဒီပါတော့အဲ့ဒါတော်တော်ကောင်းပါလေအဲ့ဒါအဓိကလည်းကြားတယ်အချက်တစ်ခုဖြစ်တယ်ရှားကိစ္စရဒီမှာလည်းပြည်ပြည်ပြောင်းလဲရင်တတ်တယ်ဆိုလို့ဆောင်သွားဖို့ရည်တမ်းတဲ့သဘောနဲ့ပြောသားတာကြားသိရတော့ဝန်တာပါလေကျေးဇူးပါလေ
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့တော့စိန်ခေါ်ချက်တွေရှိနိုင်ကြောင်းဒေါက်တာတူးကြကသုံးသပ်ပါတယ
်ဒီနှစ်တော့ရှိဖွဲ့စည်းပုံပြင်ဆင်ဖို့ကလွတ်တော်သွင်းမှာတော့ဒီကတိတိမိမိလုံနိုင်မဲ့တော့သိမဖြစ်မိဘူးဗျာ။ဘာလို့လဲဆိုတော့ရှင်လေတူး6ကခံနေတယ်လေ။ဘုံမှာလေတူး6ခံနေတဲ့ခါကျတော့အတားဒီအခုဒီပြည်တော်လေးတမားတဲ့အနေနဲ့ပေါ့နော်။ဒီမိုကရေစီပြည်တော်သားတဲ့အနေနဲ့တော့ဒါပြင်းချင်းပါပဲလေ။ဒါပေမဲ့လေတူး6ကိုဖြစ်ဖြစ်ရရပြင်းနိုင်လိမ့်မယ်ဆိုကျွန်တော်ပြောသေးလို့ဗျာ။ဒါကြောင့်ဒီဟာကတော့ဒါလစ်တော်ပြပါနဲ့တို့ဒီအများကြီး
ကျူးစားဖို့လိုအပ်တယ်လို့ကျွန်တော်အဲ့လိုယူဆရတယ်။ရှန်တိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီကပြောရေးဆိုခွင့်ရှိသူဦးဆိုင်လေးကလည်းသူ့အမြင်ကိုအခုလိုပြောဆိုပါတယ်။ဒီသမရိုင်းဦးထင်ကျော်ပြောသွားတဲ့မိန့်ခွန်းကိုချုပ်ကြည့်မယ်ဆိုရင်ပေါ့နော်။ကျွန်တော်ကဒီကထားပြီးပြောသွားပါတယ်။ငွားဖြစ်တော့ဒီဥစ္စာလုံးဝကြိုးဆိုရမယ်ထားပါ။ဘယ်လောက်ထိလောက်ကိုင်းနိုင်မလဲဘယ်လောက် ောက်တမတော်ရဲ့ဥပပါဝင်မှုဘယ်လောက်တိုင်းတာကြည့်တုတ်တက်ဖြစ်ထွန်းလာမလဲဆိုတဲ့အနေထားကိုလည်းချင့်တွေ့ရမယ်လို့ပဲမြင်ပါတယ်ခင်ဗျာ။
စခိုင်မျိုးသားပါတီကလွှတ်တော်ကိုယ်စားလှယ်ဥဖေတန်းကတော့နိုင်ငံတော်သမရသေးရဲ့မိန့်ခွန်းအပေါ်မှာအခုလိုထောက်ပြပြောဆိုပါတဲ့
ဖွဲ့စည်းပုံပြင်ဆင်ရေးအတွက်တမတော်နဲ့နော်အမျိုးသားရင်ကြားရှိတိစောက်ဖို့လိုတယ်တိုင်းသားပါတီတွေနဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့အငြင်းချမ်းရရအောင်သူတို့အပေါ်မှာယုံကြည်ကြအောင်တကယ်ရဲရဲဝံ့ဝံ့ဖက်တဲ့စီတုံးစနစ်ကိုတွားဖို့ဟာလာတားဆီးနေရဆိုတော့အလုံးနဲ့ပြတ်ပြပြဖို့လိုတယ်အဲ့ဒါကြောင့်ဘာပြောပြောကျွန်တော်တို့ဟိုဒါကိုအကောင့်တဘိုးနဲ့တဘောနဲ့ကြိုးဆိုပါရဲအဲဖွဲ့စည်းပုံကိုပြင်ဆင်နိုင်အောင်ကြိုးစားဖို့နဲ့အမျိုးသားရင်ကြားစည်းရေးကတစ်ချက်နော်ငြိမ်းချမ်းရေးပန်းနိုင်ပြီးတင်းနာနိုင်အောင်ဒါတွေကစွန့်ဆောင်နိုင်ရင်တော့အကောင့်ဆုံးပဲလို့ကျွန်တော်ကညွှန်လင်းပါတယ်ဗျာနော
်ဒီကနေ့ပထမဆုံးပြောဆိုလိုက်တဲ့နိုင်ငံတော်သမရသည့်ရဲ့မိန့်ခွန်းဟာ2မိနစ်ခွဲတာတာလောက်သာရှိပြီးအစိုးရသည့်ရဲ့မူဝါဒတွေပြည့်ပြည့်စုံစုံဖော်ပြတာမျိုးမရှိတဲ့အတွက်အားမရသူတွေရှိတယ်လို့ကြည်ကြည်လင်းလင်းနဲ့အစိုးရတည်းရဲ့အဓိကဆောင်ရွက်မဲ့လုပ်ငန်းတွေကိုဖော်ပြတယ်လို့လည်းထောက်ပြတာတွေရှိနေပါတယ်။ဒီကနေ့ဂရီးသစ္စာပြုပြီးသမရတာဝန်ကိုလွှဲပြောင်းရယူခဲ့တဲ့ဦးထင်ကျော်ဟာမြန်မာနိုင်ငံလွတ်လပ်ရေးရပြီးနောက်တာဝန်ထမ်းဆောင်မဲ့ကိုရောက်မြောက်သမရလည်းဖြစ်ပါတယ်။
သမရဦးထင်ကျော်ပြောခဲ့တဲ့မိကွန်းပေါ်တိုင်းရင်းသားနိုင်ငံရေးခေါင်းဆောင်တွေရဲ့အမြင်သဘောထားတွေကိုကိုမိုးစောစူးစီးတင်ပြခဲ့တာပါရှင်။ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7 Jodu ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သွားရရှင်တွေနားဆင်လို့တဲ့ဒေသချင်းတွေတောင်းယူလို့ရတယ်ဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။အခုတော့တည်ရင်ချင်းချုပ်ကိုကိုကျော်သိန်းကညင်ညာပေးမှဖြစ်ပါတယ
်။နိုင်ငံတော်သမ္မတပြည်ရွေးချယ်ခံထားရတဲ့ဥထင်ကျော်အပါအဝင်ဒုတိယသမ္မတ2ဦးနဲ့အစိုးရအဖွဲ့ဝင်ဝန်ကြီးတွေဒီကနေ့ပြည်ထောင်စုလွှတ်တော်နိုင်ငံကရှိမှာကတိသက်စာပြုကြပါတယ်။ကျန်းသက်စာချင်းဆိုပြီးတဲ့နောက်သမ္မတဥထင်ကျော်ကပြည်ထောင်စုလွှတ်တော်မှာသူ့ရဲ့ပထမဆုံးမိန့်ခွန်းကိုပြောပါတယ်။အစိုးရတဲ့အနေနဲ့အမျိုးသားရင်ကြားစေရေးပြည်တွင်းငြိမ်းချမ်းရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖြစ်ပေါ်ရေးကိုရှေ့ရှုတဲ့ဖွဲ့စည်းပုံအခြေခံဥပဒေတစ်ခုပေါ်ပေါက်ရေးနဲ့ပြည်သူလူထုအများစုရဲ့လူနေမှုဘဝအဆင့်အတန်းတိုးတက်မြင့်မားရေးတို့ကိုအကောင့်ထဲပေါ်ဆောင်သွားမယ်လို့သမ္မတဦးထင်ကျော်ကပြောပါတယ်။ပြည်ထောင်စုအစိုးရအဖွဲ့ဟာပြည်သူလူထုရဲ့မျှော်လင့်ချက်တွေစံထားတွေပြုဝါစီဖို့မမိတ်မတုံကြိုးပမ်းဆောင်ရွက်သွားပါမယ်လို့လည်းသမ္မတဦးထင်ကျော်ကကတိပြုပြောဆိုသွားပါတယ်။ဘယ်လ်ဂျီယံနိုင်ငံမှာလေဆိပ်နဲ့မြေထားပူထောင်ရုံဘုံခွဲတိုက်ခိုက်မှုတွင်တေဆုံးသွားသူအရေအတွက်စုစုပေါင်းကိုဘယ်လ်ဂျီယံအစိုးရက32ယောက်ဆိုပြီးတော့အရေအတွက်ရှော့ချပြင်ဆင်ပြီးတော့ထုတ်ပြန်လိုက်ပါတယ်။တေဆုံးတဲ့လူစင်းထဲမှာဘုံခွဲသူ3ယောက်ကိုဖယ်ပြီးတော့ပြင်ဆင်ထုတ်ပြန်လိုက်တာပါ။အရင်တုန်းကတော့တေဆုံးသူစုစုပေါင်း35ယောက်ရှိတယ်ဆိုပြီးတာဝန်ရှိသူတွေကစီရင်ထုတ်ပြန်ထားပါတယ်။ IS အစိုးရအဖွဲ့ကိုချိန်မှုဖို့လိုတယ်ဆိုတာ Republican Party ကိုစားပြုသမရလောင်းဖြစ်ဖို့ကြိုးစားနေသူ3ဦးကြားအင်္ဂါနေ့ညစကားစစ်ထိုးပွဲအတွင်းသဘောတူကြပေမဲ့တယောက်ကိုတယောက်ထောက်ခံပြောဆိုတာမျိုးတော့ဆက်မလုပ်ကြတော့ပါဘူး။ IS အဖွဲ့ကိုကဘာမီဘော်ကနေအမြန်ဆုံးနဲ့အပြင်းထန်ဆုံးဖယ်ရှားပြရမှာဖြစ်ပြီးရွေးချယ်စရာလမ်းမရှိဘူးလို့လက်ရှိချိန်ထိထိတ်ကပြေးနေတဲ့ Donald Trump ကပြောပါတယ်။CNN ရုပ်သံသတင်းဌာနကကမ္ဘာခရပြူစီစဉ်တဲ့တောင်ဟောင်းမေးမြန်းဆွေးနွေးပွဲတွင် Mr. Trump ကအဲဒီလိုပြောသွားတာပါ။ယာနေချီတဲ့ရွှေပြောင်းဒုက္ခသည်တွေနဲ့ဂရီရတပ်ဖွဲ့အကြားမနေ့ကခက်ရန်ဖြစ်ပွားခဲ့တဲ့ဂရီနိုင်ငံတောင်ပိုင်းဒေသမှာဂရီရတပ်ဖွဲ့ဝင်တွေကင်းလက်စောင့်ကြံနေပါတယ်ခင်ဗျာ
။တည်ရင်ချင်းချုပ်ကိုကုချကျော်သိန်းကညင်ညာပေးခဲ့တာပါရှင်။ဒီညနေအစည်းအဝေးထုတ်လုပ်ရေးမှူးကကိုအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Evano ဖြစ်ပါတယ်။ View American တန်ညနေပဲမြန်မာဘာသာအစည်းအဝေးကိုညနေ6နာရီခွဲနဲ့9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။နောက်တစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်မယ့်အစည်းအဝေးတွေကိုတော့ line meter 24 25 30နဲ့50နဲ့ line meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ View ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မရှားဖောင်ပါ။
This program has come to you from the Voice of America, Washington.